ရှမ်းပြည်နယ်မြောက်ပိုင်းဒေသကတိုင်းဒါလက်လိုက်ကန်ဖွဲ့အချင်းချင်းတွေကြားစစ်ရေးသဲမှနေမှုကြောင့်နေရာကနေတင်းချောင်နေရာတဲ့ဆစ်ချောင်တွေဟာလက်ရှိသမရိုကနေနိုင်ငံတော်အာဏာကိုဆင်းသိမ်းလိုက်ပြီးနောက်ပိုင်းအကူအညီပေးဆောင်မှုကိမဲ့လာတာကြောင့်စာဝတ်နေရာခက်ခဲတဲ့ရင်ဆိုင်နေကြရတာပါ
နမရူမြို့နယ်တွင်းကဆစ်ဆောင်ခုနရာခန့်ဟာလက်ရှိမသိငြိမ်တဲ့နိုင်ငံရေးချင်းတွေကြောင့်အကူအညီပြတ်လာနေလို့အခက်အခဲရှိနေကြောင်းနမရူဆစ်ဆောင်ကယ်ဆယ်ရေးကော်မတီဥက္ကဋ္ဌဆိုင်ပန်းညာကပြောပါတယ်။တက်တော်မှုဆိုတာခုကာလမှာလည်းဆန္ဒပြနေတာပါပြနေတယ်ဆိုတော့လာပြီးတော့သူလူတန်းတာတွေပေးတာတွေကမရှိဘူးပေါ့။စာဝတ်နေရေးကသူတို့ရဲ့တော့တုံးလေးရက်ကတော့ရသေးတယ်ကွာ။ဘယ်ပန်းပြင်းတော့လ 500ကျော်တယ်ပြည်ကတော်150ကျော်
နံမလူမြို့နယ်ဘက်မှာတမ်းပလောင် TNL အဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSC တို့ကြားဒီကနေ့ထိဖြစ်ပွားနေတဲ့တိုက်ပွဲကြောင့်စစ်ရှောင်တွေထပ်တိုးလာတယ်လို့စိုင်းပညာကဆက်ပြောပါတယ်
တိုက်ပွဲခုလည်းဖြစ်နေတော့မဲ့လေပြစ်တာကျွန်တော်မကန်နီးတက်ဝိုက်မှာအဲ့မှာဖြစ်နေတယ်ဒီနေ့နဲ့ TNL နဲ့ RCSSSC နဲ့ပြစ်တာဒီပြည်ဆောင်ရအလောဆယ်ကျွန်တော်စီရောက်နေတာကအားလုံး158ယောက်မန်ဆန်တိုက်ကခု300ကျော်သွားပြီဒီနေ့လည်းမန်ဆန်ပိုင်းလည်းပြန်တိုးလာတယ်ကျွန်တော်ပိုင်းလည်းပြန်တိုးလာ
ဒေသတွင်းတိုင်းဒါလက်နက်ကန်သက်ဖွဲ့အချင်းချင်းစိုက်ပွဲနဲ့တပ်မတော်စုကြားတိုက်ပွဲကြောင့်ရှမ်းပြည်နယ်မြောက်ပိုင်းဒေသကကြောင်မဲမြို့နယ်မှာလည်းစစ်ရှောင်း2000ကျော်ဟာစောင့်ဝနေရေးခက်ခဲရှိလာတယ်လို့ကြောင်မဲမြို့ဇီဝိတလူမှုကူညီရေးတင်းတာဝန်ခံဦးစင်မောင်သိန်းကပြောပါတယ
်ကြောင်မဲစစ်ရှောင်းကတော့ပထမတနေ့ကတော့လေယာဉ်တင်းအောက်စုက900ရှောင်းလာတာ1000ကျော်လောက်ရှိတယ်အဲ့ဒါကဂျာမန်မြို့ပေါ်မှာရှိတဲ့ဘုံကြီးကျောင်းတို့ဘာလို့မထားရလဲ။နောက်တနေရာကတော့ပြီးခဲ့တဲ့တပတ်လောက်ရှိမှာ။တော့ဆံမဲ့နေတယ်မှာပဲ။အဲ့ဒီမှာမှလည်းနေရာ၃နေရာတော့ခွဲထားတာပေါ့လေ။ဆိုတော့အဲ့ဒီမှာလည်းလူကြီးတစ်ထောင်ပြီးသွားလာရှိ။ကုချုပ်ကြီးနေနေတော့သူတို့လည်းပထမပိုင်းတော့သူကကုနေတာပေါ့ဗျာ။နောက်ပိုင်းကြီးနေုပ်ချုပ်ကြီးတောက်လျှောက်ဝင်လာတဲ့ခါမှတော့မဖြစ်နိုင်တော့ဘူးပေါ့နော်။သူတို့ဘက်ကလည်းခက်ခဲရှိပါပါ။
ရှိမိနယ်ပလဝါမြို့နယ်ဘက်မှာတော့ WFV ကကဘာစန္နရိခာစီစဉ်တဲ့ရိခာခက်ခဲမရှိပေမဲ့စမီးမြို့ဘက်မှာတော့စစ်ရှောင်းတွေနေအိမ်ပျက်စီးမှုတွေရှိနေတာကြောင့်အကူအညီလိုအပ်နေတယ်လို့စမီးမြို့ခံတူကပြောပါတယ
်။စစ်ရနာစိတ်ရဲ့နောက်ပိုင်းမှာအရင်တော့လို့ထုတ်ပတ်နေလည်းမရတော့ဘူး။ခုသူတို့ရဲ့ယာယီစခန်းဝါရီနဲ့လှုပ်ထားတဲ့စစ်ဘေးရှောင်းစခန်းတွေကလည်းအကုန်လုံးပူးထူးပြီးတော့ပြုတ်ကျပြီးတော့သူတို့တက်နေချိန်လည်းအဆင်မပြေတော့ဘူးပေါ့ဗျာ။
ပလဝါမြို့ကစစ်ရှောင်းတွေကတော့ WFP ကဘာစန္နရိခာအစီအစဉ်နဲ့စန္ရိခာခုနလစာရရှိထားပြီလို့လဲဒုက္ခတဲ့ကုညီရေးကော်မတီတွေကပြောပါတယ်။ရခိုင်လက်နက်ကိုင်အဖွဲ့နဲ့မြန်မာစစ်တပ်တို့ကြားစစ်ရေးပဋိပက္ခကြောင့်ချင်းမီလေပလဝါမြို့နယ်ဒေသခံ4000ခန့်ဟာစစ်ပြေးဒုက္ခတဲ့ဖြစ်နဲ့စစ်ဘေးသိမ်းရှောင်နေရပြီးနေရာရင်းကိုပြန်လို့မရသေးတဲ့အခြေအနေမှာရှိနေပါတယ်။အေးရခိုင်လက်နက်ကိုင်အဖွဲ့နဲ့မြန်မာစစ်တပ်တို့ကြားမှာရာကြီးအဖြစ်အပြစ်ခတ်ရဆက်မှုရရှိထားတာကြောင့်ရခိုင်နဲ့ချင်းမြင့်နယ်အတွင်းမှာတော့စိုက်ပွဲတွေလက်သလောဖြစ်ပွားမှုမရှိသေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။